ဖေဖော်ဝါရီလ၁ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီလက်အောက်ခံလူကြုံရေးတပ်သားတွေရဲ့အကြမ်းဖက်ပစ်ခတ်ဖြိုခွဲမှုကြောင့်ဖေဖော်ဝါရီလထဲမှာတင်အစောဆုံးလူအသေးအပြောက်ရှိခဲ့တဲ့မြို့တွေထဲမှာတနင်္သာရီတိုင်းဒဝယ်မြို့လည်းပါဝင်ပါတယ်။အဲ့ဒီဖေဖော်ဝါရီလ၂၈ရက်နေ့ကစပြီးဧပြီလကုန်အထိပစ်ခတ်ခံရလို့တင်ဆုံသူပေါင်းကတော့၁၁ယောက်ရှိသွားပါပြီ။ဖမ်းဆီးခံရသူပေါင်း၁၀၀ကျော်နဲ့ဖမ်းဝရမ်းထုတ်ခံထားရသူပေါင်း၂၁ယောက်ရှိနေပါတယ်။ဒီလိုဖြိုခွဲခံနေရပေမဲ့ဘုံရီမှန်းချက်ဖြစ်တဲ့စစ်အာဏာရှင်ဆန့်ကျင်ရေးကိုတိုးပြီးတော့လှုပ်ဆောင်သွားမယ်လို့ဒဝဲသပိတ်ကိုဦးဆောင်သူတူကပြောပါတယ
်ကျွန်တော်တို့ရဲ့ဘုံရီမှန်းချက်ပန်းလိုက်တာရှင်းရှင်းလေးပါပဲကျွန်တော်စက်ထက်လာတဲ့ကတဲ့ကစစ်အာဏာရှင်ကိုဆက်ကျင်ဖို့ဖြစ်တယ်ဖြစ်တယ်ဆိုတော့ကျွန်တော်ဒဝဲဒီဒဝဲသားတွေအနေနဲ့ဒီစစ်အာဏာရှင်ကိုမကြောက်ရှုတိကျွန်တော်တို့ရဲ့လမ်းပေါ်တဲ့ဖန်တာပြမှုတွေကတနည်းချက်တနည်းအရှုပ်ကြီးကကျွန်တော်လှုပ်ဆောင်နေတယ်လို့ကျွန်တော်ကတော့ပြောရတယ်ကွာ
မလ29ရက်နေ့ကပြစ်ခတ်ခံရတဲ့မောင်ကျော်မင်းလက်ဟာမလ30ရက်နေ့မှာတည်ဆုံသွားပါတယ်လမ်းပေါ်မှာဆိုက်ကယ်စီးသွားတဲ့မောင်ကျော်မင်းလက်ကိုစစ်ကောင်စီတပ်ကကားပေါ်ကနေပြစ်ခတ်တာကိုခံလိုက်ရပြီးစစ်သားတွေကသူ့ကိုကားပေါ်ဆွဲတင်ထားတဲ့ဗီဒီယိုဖိုင်ဟာအွန်လိုင်းမှာပြန့်နှံ့ခဲ့ပါတယ်တာမန်လမ်းသွားလမ်းလာတူဦးကိုပြစ်ခတ်လိုက်တဲ့အဲ့ဒီဗီဒီယိုဟာမြန်မာနိုင်ငံကိုရောက်လာတဲ့ CNN သတင်းထောက်ချုပ်နဲ့တပ်ပြောခွင့်ရသူဗိုလ်မှူးချုပ်ဇော်မင်းထွန်းတို့တွေ့ဆုံချိန်မှာထောက်ပြမေးမြန်းခဲ့ရတဲ့ကဘာကျော်တပ်တွေတစ်ခုဖြစ်ခဲ့ပါလေ။အဲ့လိုပြည်သူတွေရရဆက်ဆက်တပ်ဖြတ်ဖြိုခွင်းခံခဲ့ရတဲ့ဒဝယ်မြို့ဟာအာနာသိန်းစစ်ကောင်စီကိုဦးဆောင်နေတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဇာတိမြို့ဖြစ်ပါလေ။သူ့ရဲ့မိဘတွေဟာဒဝယ်မြို့ဇာတိပကြီဦးခင်လှိုင်ဒဝယ်နဲ့ဒေါ်လှမှုတို့ဖြစ်ပြီးတော့သူဟာမွေးချင်း၅ယောက်အနက်စတုထမြောက်သားဖြစ်တယ်လို့ရုရှားနိုင်ငံထုတ် Politic Magazine နဲ့2020ဩဂုတ်လကပြုလုပ်ခဲ့တဲ့မင်းမြန်ကမ်းမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖြေဆိုထားပါတယ်။သူ့ရဲ့ဇာတိမျိုးဖြစ်ပေမဲ့တဝယ်မျိုးသူမျိုးသားတွေဟာစစ်အာဏာသိမ်းမှုစတင်ကတည်းကပြင်းပြင်းထန်ထန်ဆန့်ကျင်ခဲ့ကြပါတယ်။ဘာကြောင့်လဲဆိုတာကိုမျိုးကန်တယောက်ကအခုလိုပြောပြပါတယ်
။ကျွန်တော်တို့ကမင်းအောင်လှိုင်တယောက်တည်းဆက်ကျင်နေတာမဟုတ်ဘူး။အာဏာရှင်စနစ်တခုလိုကျွန်တော်တို့ကဆက်ကျင်နေတာပဲဖြစ်တယ်။ဒီမင်းအောင်လှိုင်ကလည်းအာဏာရှင်တွေရဲ့ပူဇံတဲ့ပဲအာဏာရှင်တွေရည်တည်ချက်တိုင်းပဲဒီပြည်သူတွေတိုင်းရင်းသားတွေပေါ်မှာနှိမ့်ဆက်ညှဉ်းပန်းမယ်တပ်ဖြတ်မယ်သူတို့အာဏာရှင်တို့ကောင်းစားရေးတခုကလွယ်ပြောသူတို့ဒီပြည်သူပေါ်မှာပြန်ကြည့်တာမဟုတ်ဘူးလေ
ဘုချုပ်မှုကြီးမင်းအောင်လှိုင်ဟာဒဝယ်နိုင်ငံဖြစ်ပေမဲ့သူ့ကိုဆန့်ကျင်သူမှန်သမျှကိုတတ်မှာပဲလို့ဒဝယ်မျိုးပေါ်တပိတ်ကိုဦးဆောင်သူအမျိုးသမီးတယောက်ကလည်းပြောပါတယ်
အဲသူကတော့ကျမတို့ဒီကလောက်ကတော့သူကအနောက်အိမ်ထောင်နဲ့တော်စီအိမ်နဲ့ရတယ်လို့ပြောတယ်သူဒဝယ်နိုင်ငံဖြစ်ပေမဲ့လည်းသူ့အနာပဲသူကအဓိကထားမှာပဲတခြားလဲသူတက်မှာပဲဒဝဲနဲ့ခံမှာရှိရလို့သူ့ကိုဆက်ကြည့်တယ်လို့မှလည်းအကိုသူကတက်မှာပဲသူဒဝဲသားပဲဖြစ်ဖြစ်ဘယ်တိုင်းဒေသသားပဲဖြစ်ဖြစ်သူ့ရဲ့စိတ်ထဲမှာတော့သူဒီအနာရရင်ပြီးပေါ့
နိုင်ငံရေးတုံးသက်သူဥအောင်သူငင်းကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဒဝဲသားလို့ဆိုပေမဲ့ဒဝဲနဲ့သူ့အကြားမှာတန်ရုံးစင်ကိုမတွေ့ရဘူးလို့ထိုင်းနိုင်ငံကဝန်ကြီးချုပ်ဟောင်းတက်စင်ရှင်နာဝထရာနဲ့နှိုင်းရှင်တုံးသက်ပြပါတယ်
ဘူဂျုံမှုကြီးမင်းအောင်လှိုင်အနေနဲ့တဝဲမှာသာမွေးတယ်ဆိုရယ်သူ့ရဲ့ attachment ပေါ့နော်ဒီဇာယောစင်တွေကြီးပြင်းခဲ့တဲ့ပုံစံတွေကတော့တဝဲနဲ့သိပ်ပြီးတော့နီးစပ်တဲ့ပုံစံမျိုးမတွေ့ရပါဘူးနောက်တစ်ခုကကျတော့သူ့ရဲ့လှုပ်ဆောင်ခဲ့တဲ့အပိုင်းမှာလည်းတဝဲကိုပြန်ကြည့်တယ်လို့တဝဲနဲ့ပတ်သက်လို့ဖွံ့ဖြိုးရာဖွံ့ဖြိုးကြောင်းပေါ့နော်ဒါတွေလုပ်ခဲ့တယ်ဆိုတဲ့ဟာမျိုးမတွေ့ပါဘူးခင်ဗျထိုင်းနိုင်ငံမှာကျတော့ဒီသက်ချင်ပေါ့နော်အရင်ဝန်ကြီးချုပ်ဟောင်းဆိုလို့ရှိရင်သူကဟိုချင်းမိုင်ဒေသနဲ့တွဲပြီးစီကြတယ်ဆိုတော့သူကလည်းချင်းမိုင်ဒေသဖွံ့ဖြိုးရေးပေါ့ဟိုချင်းမိုင်ကို hub ကျွန်တော်တို့ဆုံချက်ဒီစီးပွားရေးဖွံ့ဖြိုးဖို့ဆိုတဲ့ဟာမျိုးကြိုးပမ်းခဲ့ကြတာမျိုးတွေရှိပါတယ်ဆိုတော့အဲ့လိုမျိုးနဲ့ရှင်ပြောလို့ရှိရင်တော့ဟိုသူ့အနေနဲ့ဒီဒဝယ်နဲ့ပတ်သက်လို့ပေါ့နော်ဒီလိုဆုံချက်ဖြစ်လာဖို့လို့ဒီစီးပွားရေးအထူးတိုးတက်လာဖို့ဆိုတဲ့ဒီလိုကြိုးစားခဲ့တာမျိုးတွေဟိုမတွေ့ရဘူးလို့ပဲပြောရပါလိမ့်မယ်
မြန်မာနိုင်ငံနဲ့ကက်လျက်ထိုင်းနိုင်ငံကဝန်ကြီးချုပ်ဟောင်းသက်စင်ဟာထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်နယ်သားဖြစ်ပါတယ်။သူဟာ2000ခုနှစ်မှာဝန်ကြီးချုပ်အဖြစ်ဒီမိုကရေစီနည်းကြရွေးချယ်တင်မြှောက်ခံရပြီးတဲ့နောက်သူမွေးဖွားရာဇာတိချင်းမိုင်ဒေသကိုမြို့ရှောင်လန်းတွေပုံမကောင်းမွန်တဲ့မြို့ပြတည်ယူပို့ဆောင်ရေးစနစ်တွေမြင့်တင်ပြီးထိုင်းနိုင်ငံရဲ့နှလုံးသားလိုအရေးပါတဲ့နေရာတစ်ခုဖြစ်အောင်စွမ်းဆောင်ခဲ့ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ကတော့တောင်သူတဲ့သမားတွေတင်နေတဲ့အကြွေးတွေက၄နှစ်စာကိုကင်းလွတ်ခွင့်ပြုခဲ့ပါတယ်။73စီစည်းနဲ့လျှက်စစ်ဝန်ဆောင်ကတွေမတက်အောင်တတ်မှတ်ပြီးအစိုးရကထောက်ပံ့ပေးခဲ့ပါတယ်။ဒါကြောင့်ပြည်သူတွေဟာကုန်စည်နှုံတက်တာလို့နောက်ဆက်တွဲအကျိုးဆက်တွေမခံစားခဲ့ရပါဘူး။တက်ဆင်ခက်မှာနိုင်ငံနဲ့အဝန်ဘတ်30နဲ့ဆေးကုသခွင့်ရအောင်လုပ်ပေးတာဟာသူ့ရဲ့သမိုင်းတွင်တဲ့စီမံကိန်းဖြစ်ခဲ့ပါတယ်။ဒါကြောင့်လဲချင်းမိုင်နယ်သားတွေဟာ
တဆင်ကိုအကြီးအကျယ်ထောက်ခံကြပြီးတော့တဆင်ဆိုတဲ့နာမည်ဟာလေချင်းမိုင်ပြည်သူတွေကြားမှာအမြင့်တွယ်တယ်လို့တွေ့နေခဲ့ပါတယ်။ဘုဂျုံကြီးမင်းအောင်လိုင်ကတော့တဝဲသားမဖြစ်ခဲ့ရင်ကောင်းပါပဲလို့တွေးမိတဲ့အကြောင်းတဝဲအကြောင်းသားတမကအဖွဲ့ဝင်တယောက်ကပြောပါတယ်။တဝဲမှာခေတ်ဆက်ဆက်မှာလည်းတကယ်သူရဲ့ကောင်းနေပေါ်တော့ခဲ့ပါတယ်။ဘုံမှုပါထူးလို့ပုဂ္ဂိုလ်တွေပေါ်တော့ခဲ တဝဲသားတွေရခိုင်သားချင်းမှာတော့ဒီအာနာရှိဇနေကိုတွားတဲ့လူဆိုရင်ဗျာတဝဲသားမဖြစ်ခဲ့ရင်ပိုကောင်းမယ်ဆိုတဲ့စိတ်ကတော့ဒီတဝဲသူတဝဲသားတွေအားလုံးမှာရှိကြတာပဲလေ
ဖေဖော်ဝါရီလတည်းကပြစ်ခတ်နှိမ်နှင်းခံခဲ့ရတဲ့တဝဲမှာဧပြီလလည်းကစလို့ပြည်သူတွေအပေါ်ချင်းချောင်းစစ်ဆေးတာတွေပိုတိုးပြီးလှုပ်လာတယ်လို့လည်းမြို့ကန်တွေကပြောပါတယ်အိမ်နေတဲ့အထိဝင်ရောက်ပြီးတော့ cycle license တွေဖုန်းတွေကိုစစ်တာတွေအထိရှိလာတယ်လို့ဆိုပါတယ်တဝဲသားတွေကတော့စစ်အာဏာရှင်စနစ်ဆုံးခန်းတိုင်သည့်အထိဆက်လက်ဆန့်ကျင်သွားမယ်လို့ပြောပါတယ
်ကျမတို့ကတော့ဒီနေ့ထိုင်ဆက်ကြတာမို့နော်စစ်ကုန်စီလုံးဝအပြီးသတ်ဆုံးခန်းတိုင်တဲ့တိဆက်ကျင်သွားမယ်လို့တန်နေတာချလာတယ်ရှင
်တဝဲသူတဝဲသားတွေဟာစစ်အာဏာရှင်မှန်သမျှကိုဆန့်ကျင်တဲ့ဤအတိုင်းစစ်ကောင်စီကိုလည်းဆန့်ကျင်မှာဖြစ်ပြီးအကြမ်းဖက်ဖြိုခွင်းဖိနှိပ်မှုတွေကြောင့်မရင်ရင်သွားကြဖို့တဝဲတပိတ်ဥဆောင်သူတူကအခုလိုမှာကြားခဲ့ပါတယ်ရှင်
အခြားကျွန်တော်ရဲ့ရေဖို့ရေဖက်ကျွန်တော်ရဲ့လက်ဆိုင်ရာတပိတ်ကုန်ကြီးရဲ့ခေါင်းဆောင်တွေဖန်ဆီးထောင်ချတာလေးခေါင်းရထုတ်တာလေးနီးနီးဆိုနေဒီလူကတော့ပြုလုပ်လာပါလိမ့်မယ်ဒါပေမဲ့ဒီလူတို့ကြည့်ရလုံးနေပြီလောကဒီပုံမှာဒီရေရုံသွားဖို့ကျွန်တော်ကဒီမိုကရေစီကြီးအတွက်ရှုံရမ်းနေတယ်ဆိုနေစိတ်နဲ့ကျန်တာရှိနေကိုဆက်ချက်ဖို့တူချောင်းမှုတွေကိုဒီနေ့ချက်တဲ့နေ့ရှေ့ဖို့ပြည်သူနဲ့လုံဆောင်သွားဖို့လိုအပ်တယ်လို့တော့ကျွန်တော်ဒီလူတို့ကိုပြောချင်ပါတယ်